စကိုင်းတိုင်းဘက်ကတရင်ကိုဆက်ပါမယ်တရင်တိုင်းတစ်ချောတဲ့ဆက်ယုံကဆန္ဒပြတဲ့အလို့တမားတွေဝိုင်းရန်ပြည်သူနဲ့ကျောင်းသားတွေကိုဇွန်လ15ရက်နေ့ကနေပြီးတော့တက်ကုန်းတရားရုံးမှာရုံးထုတ်ပြီးတော့စစ်ဆေးခဲ့ပါတယ်လက်ထစ်တွေခတ်တန်ကျိုးတွေနဲ့ချီနှောင်းပြီးတော့ရုံးထုတ်ခဲ့တဲ့အတွက်တရားရုံးရှိမှာတင်းမာမှုတချို့လည်းဖြစ်ခဲ့တယ်လို့ဆိုပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလို့တမားတွေဟာအလို့ရှင်ကအလို့ထုတ်ပြစ်တာကြောင့်သူတို့ရဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်နေပြီးတော့သမရယုံထီတော့ရောက်ဖို့အတွက်ခြိတက်ခရမှာတက်ကုန်းမြို့ဝင်မှာဖမ်းဆီးခံခဲ့ရတာပါအလုသမားတွေနဲ့သူတို့ကိုဝင်းရံခဲ့တဲ့ကျောင်းသားတွေပြည်သူအလုံး15ဦးခန့်ဖမ်းဆီးခံခဲ့ရပြီးပုံမှန်905ခခွေပါဝင်ပုံမှန်4ဦးလောက်နဲ့တရားစွဲဆိုခံထားရပါတယ်ဇွန်လ15ရက်နေ့ရုံထုတ်ချိန်မှာတော့ဖမ်းဆီးခံရသူတွေကတရားရုံးကိုတပိတ်မောက်ခဲ့တာကြောင့်အတင်းအကျပ်တန်ကျုပ်ခတ်ချုပ်နှောင်ပြီးရုံထုတ်ဆစ်ဆီးခဲ့တယ်ဆိုပြီးတရားရုံးကိုတော့ရောက်ခဲ့တဲ့ဘဂတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုအောင်မင်းစန်းကပြောပါတယ်
သူကဒီတရားရုံးကိုတပိတ်မောက်ထားတာဟုတ်လားတရားရေးစီရင်ကိုတပိတ်မောက်ထားတဲ့အခါကျသူတို့ကအစ်မခံဘူးပေါ့နော်သူတို့အစ်မခံတဲ့အခါကျပြီးကြတဲ့ပတ်ကြရအစ်မခံဘူးအဲ့တော့ဒီတစ်ပတ်တော့သူတို့ကအဲ့ဆန်းထားတဲ့လူတွေအားလုံးကိုလက်ထိတ်တွေခတ်တန်ကျိုးတွေတွဲပြီးတော့တရားရုံးထဲကိုသွတ်ထုတ်ပြီးတော့တွင်းကြရပေါ့အဲ့လိုနည်းနဲ့ပဲသူတို့အဲ့တရားရုံးထဲကိုတွင်းပြီးတော့ဟော်ရပေါ့ပေါ်ပြီးတော့ဩလိုတော့မသိဘူးရုံချင်းချပေးလိုက်တယ်တရားရုံးထဲကိုမဝင်မှုဆိုတဲ့အခါကျတော့သူတို့ကိုချုပ်တန်းနေရတယ်ပြီးတော့တရားရုံးကြီးရအောင်ရေးဝိုင်းပါပြီးတော့ပေါ်တာပေါ့နော်တရားရုံးထဲတွေ့တာပေါ့သူတို့အဲ့လိုလုပ်မယ်ဆိုတာကျွန်တော်တို့လုပ်တယ်ဆိုတာကိုကျွန်တော်တို့ကပြီးမှဝင်ခွင့်ရမှာကျွန်တော်တို့သိရတကယ်တော့ဒီတစ်ပတ်ကလုံခြုံရေးကိုတအားချင်းချက်ထားတယ်တန်ဆူကျိုးတွေပါတယ်တရားရုံးပတ်ပတ်လဲကိုတန်ဆူကျိုးတွေနဲ့ပိတ်ပြီးတော့ကာထားတယ်ရဲတဲ့အဆောင်တွေလည်းအများကြီးကာထားပြီးတော့ဝင်ခွင့်မပေးဘူးဒီဟိုကကျင်ပလာတဲ့လူတွေအားလုံးလေသူတို့အားလုံးကိုဝင်ခွင့်မပေးဘူ
းဒီလိုအခြေအနေတွေကြောင့်တရားရုံးမှာဘာမှစစ်ဆေးလို့မရတော့ဘဲနောက်နှစ်ပတ်ချာပြီးရုံးချင်းကိုဂျွန်လ29ရက်နေ့ထိချိန်ဆလိုက်ပါတယ်အာနာပိုင်နေဘက်ကတော့တရားရုံးရှိမှကျောင်းသားနဲ့အလုသမားကိုထောက်ခံတဲ့အင်အားစုတွေကအလန်နေနဲ့အားပေးထောက်ခံတဲ့ပုံစံနဲ့လာရောက်ခဲ့ကြတာကြောင့်တရားစီရင်ရေးကိုအနှောက်အယှက်ဖြစ်စေတယ်ဆိုပြီးပြောဆိုနေတာပါဒါပေမဲ့တက်ကြွလှုပ်ရှားသူတွေအနေနဲ့ကတော့အလုသမားတွေအနေနဲ့တရားစီရင်စနစ်ကိုယုံကြည်မှုမရှိဘူးဆိုတာကိုသူတို့လည်းထောက်ခံကြောင်းနဲ့စူပုံမှုတွေဖန်တီးဖို့လာတာမဟုတ်ဘူးလို့ဆိုပါတယ
်ဟုတ်ဒါအုပ်ချုပ်ရေးကဝင်ရောက်ဆက်ဆက်နေတဲ့နေသားဖြစ်တဲ့အတွက်တရားရင်ဆိုင်နေရင်လည်းဘာမှအကျိုးထူးမလာဘူးတရားရုံးယုံကြည်မှုမရှိတဲ့အတွက်သူတို့မရင်ဆိုင်ဘူးပေါ့လေအဲ့ဒီမင်းဆိုင်တဲ့ပုံမှာကျွန်တော်တို့ကထောက်ခံတယ်တရားရုံးတွေကလည်းတကယ်လဲတကယ်လွတ်လပ်တဲ့တရားရုံးတွေမဟုတ်ဘူးအဲ့တော့အဲ့လိုတရားမရင်ဆိုင်တာကိုကျွန်တော်တို့ဘက်ကထောက်ခံတယ်ဒါပေမဲ့ကျွန်တော်တို့ကအလန်နေစုစုကနေဆိုင်နေဆိုတော့ဟိုစုကူခြင်းလို့ဆန္ဒပြတဲ့သဘောတွေပါတယ်လေအဲ့လိုလည်းမဟုတ်ဘူးကိုလူတွေစိတ်ဓာတ်မကြအောင်အားပေးတဲ့သဘောပဲ
တက်ကုန်းမြို့မှာရင်းရအများပြားနဲ့လုံခြုံရေးကိုတင်းကျပ်စွာချထားတယ်လို့တရားစီရင်ကိုလက်မခံတဲ့အလို့သမားတွေကလည်းအတင်းအကျပ်တရားရုံးထဲကိုခေါ်သွင်းလာမှုတွေကြောင့်ဒါမျိုးတွေနောက်တစ်ပတ်ရုံးချင်းတွေမှာဆက်လုပ်နေမယ်ဆိုရင်နှစ်ဖက်လုံးမှာတင်းမာမှုတွေဆက်ဖြစ်နိုင်တယ်လို့လည်းကိုအောင်မင်းစန်းကပြောပါတယ
်။အဲဒီပုံရံအတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်တော့ဒီဆန်းတိကံနဲ့လူတွေကိုယ်တိုင်လည်းကြာချင်းတို့ကိုစိတ်ဆူထိနိုင်မှာမဖြစ်ဘူး။နောက်ပြီးရဲဘော်တွေကိုလာတွေ့ပြင်အမှုအားတွေအားလုံးကဒီကောက်တော့တော့စိတ်မကောင်းနဲ့နောက်ကောက်တွေနောက်ကောက်တွေပါဒါအဲ့လိုလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်လည်းသတိပက္ခတွေဖြစ်လာနိုင်တဲ့အနေအထားရှိတယ်သူတို့အဲ့တိုင်းသာဆက်သွားမယ်ဆိုလို့ရှိရင
်စကိုင်းမြို့တိချောတဲ့စိတ်ယုံကအလုသမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလုရှင်နဲ့အလုသမားဝန်ကြီးဌာနဘက်ကဖြေရှင်းပေးမှုမရှိဘူးဆိုကအေပီလ29ရက်နေ့ကစတင်ပြီးနေပြည်တော်ကသမရယုံကိုတွားရောက်ဖို့အတွက်စတင်ချိတက်ခဲ့ကြပါတယ်တပတ်ခန့်ကြာတဲ့အထိချိတက်ခဲ့ပြီးမှတော့နေပြည်တော်မှာလူသမားခေါင်းဆောင်တွေကိုလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှု5ရက်တာကာလအတွင်းတပိတ်ကိုယာယီရနာထားပြီးလူသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်နောက်ဆုံးမှာတော့သူတို့ရဲ့တောင်းဆိုချက်တွေဟာချိန်နဲ့လောက်ပဲမရရှိတဲ့အတွက်ကြောင့်ဆိုကလူသမားတွေဟာဆက်လက်ပြီးတော့ချိတက်တပိတ်မှောက်ရာကနေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပါတယ်ရှင်